မြန်မာနိုင်ငံနဲ့နေချင်းဆက်အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းမဏိပူရပြည်နယ်အတွင်းလူမျိုးရေးတင်မာမှုတွေဖြစ်ပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့တွေရဲ့ဆက်စင်ရေးတစ်ခုမှာဒေသခံမျိုးနွယ်စုစစ်သွေးကြွ30ကျော်သေဆုံးခဲ့တယ်ဆိုပြီးတော့ပြည်နယ်ဝန်ကြီးချုပ်ကမေလ28ရက်နေ့ကပြောဆိုလိုက်ပါတယ်။ပြည်နယ်အတွင်းမှာပြီးခဲ့တဲ့မေလ3ရက်နေ့ကစပြီးတော့ဒေသခံမျိုးနွယ်စုတစ်ခုနဲ့လူများစုမဏိပူရီခေါ်တဲ့ကတဲလူမျိုးတွေနဲ့လူမျိုးရေးထိခိုက်ရုံးဖြစ်ပြီးတဲ့နောက်လူ60ထက်မနည်းသေဆုံးပြီးတော့လူပေါင်း3000ခွဲလောက်ဥယျာဉ်ဆုတ်ခွာထွက်ပြေးခဲ့ကြရပါတယ်။ဒေသခံမျိုးနွယ်စုတိုင်းသားတွေကသူတို့နေထိုင်ရာတောင်တန်းဒေသကိုပြည်နယ်ဆွေကတစ်တော် area ဖြစ်သတ်မှတ်ပြတန်းပြီးတော့ဘိုးဘွားပိုင်မျိုးတွေကိုသိမ်းယူတာနဲ့မဏိပူရီလူမျိုးတွေကိုတိုင်းသားဖြစ်သတ်မှတ်ရေဆောင်ချက်ပေါ်မှာကန့်ကွက်ခဲ့ကြတာကနေပြီးတော့အခုလိုမျိုးလူမျိုးရေးတက်မှမှုတွေဖြစ်လာခဲ့ကြတာပါအရသာတွေကိုတိုက်ခိုက်နေတဲ့စစ်သွေးကြတွေကိုနှိမ်နင်းဖို့ရာရင်တွေပါတုံးပြီးတော့ကြီးမားတဲ့စစ်စင်ရေလုပ်ခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်လူရီ 3.2 တန်းရှိတဲ့မဏိပူရပြည်နယ်ကိုအိန္ဒိယဘူအစိုးရကလည်းမေလဆောပိုင်းမှာစစ်တပ်အင်အားအတော်များများဆစ်လွတ်ပေးခဲ့ရပါတယ်။မဏိပူရပြည်နယ်ဟာလူရီဒီမဏိပူရီခေါ်တဲ့ကတဲလူမျိုးက53ရာခိုင်နှုန်း၊နာဂမျိုးနွယ်စုက26ရာခိုင်နှုန်းလို့ပြင်မီဇိုချင်းကူကီစတဲ့မျိုးနွယ်စုတွေက16ရာခိုင်နှုန်းရှိတာဖြစ်ပါတယ်။စတူယားမိုင်1500ကျော်ကျယ်ဝင်းပြီးတော့ပြည်နယ်ရဲ့7ဘုံတဘုံခဲရှိတဲ့မြေပြန့်ဒေသမှာကတဲလူမျိုးအများစုကနေထိုင်တာဖြစ်ပါတယ်ခင်ဗျာ။